ဖန်ဆီးထိန်းချုပ်ခံရပြီးတဲ့နောက်လွတ်မြောက်လာတဲ့ရိုဟင်ဂျာတပ်ကြီးပိုင်းတို့ဘင်္ဂလားဒေ့ရှ်ဘက်ကိုဒီအပိုင်းတွင်မှပဲထွက်ပြေးလာခဲ့ကြပါတယ်။ဘာကြောင့်ဖမ်းခံရမယ်မသိဘဲနဲ့ထောင်ထဲမှာအချင်းကြားကြီးဖန်ထိန်သွင်းခံရပြီးတဲ့နောက်တချို့လွတ်မြောက်လာပြီးနဲ့လေထောင်ထဲမှာကျန်နေသေးသူတွေအများကြီးရှိနေတယ်လို့လည်းပြောဆိုနေပါတယ်။ Fighter Screen ကိုအခြေခံပြီးတော့အမတ်တင်ထက်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။နှင်းနဲ့ချီပြီးထောင်ထဲမှာဖမ်းခံခဲ့ရတယ်လို့ပြောလာသူကတော့အသက်65နှစ်အရွယ်အိုလီအာမက်ပါသူနဲ့သူဖန်ခံရသူတချို့ဆိုရင်ခြေကျိုးလက်ကျိုးနဲ့ဒဏ်ရာတွေရခဲ့တာလို့လည်းပြောပါတယ်2016ခုနှစ်နိုဝင်ဘာမှာသူတို့ကိုစစ်တပ်ကဖမ်းခဲ့တာလို့သူကအခုလိုပြောပါတယ
်ဘာမှဆောင်ဒါကတရားမရတဲ့ဖြစ်လို့ကြီးမင်းသိကလာဒီလက်ဘူးပြီးမှတော့
2016ခုနှစ်နိုဝင်ဘာ17ရက်နေ့မှာရွာထဲကိုစစ်သားတွေဝင်လာပြီးတိုက်ခတ်ပါတယ်။နောက်ကျွန်တော်တို့အားလုံးကိုစုခံပြီးနေကြီးပေါ်မှာလဲနေခိုင်းပါတယ်။မလှုပ်ဖို့လည်းပြောပါတယ်။ပြည်သူစစ်တွေကကျွန်တော်တို့မျက်လုံးတွေကိုစိတ်တွေနဲ့ပိတ်လိုက်တာကြောင့်ဘာမှမမြင်တော့ပါဘူး။ตา2ယောက်ညီ2ယောက်နဲ့သူ1ယောက်နဲ့တခြားရွာကလူတွေပါဝင်အားလုံး60လောက်ဖမ်းခံရပါတယ်။တညာလုံးကျွန်တော်တို့ကိုနှိပ်စက်ရိုက်နှက်ပါတယ်။စားစရာရောရှည်ရောဘာမှမပေးပါဘူး။နောက်နေ့မနေ့ကတော့ကျွန်တော်ကိုမောင်းတော့ကိုခေါ်သွားပြီးတခြားသူတွေကိုတော့ဘယ်ခေါ်သွားလဲကျွန်တော်မသိပါဘူး
။ဦးလီအာမက်ကတော့ဒီလ9ရက်နေ့မှာလွတ်လာတာလို့ပြောပါတယ်။သူလွတ်လာပြီမဲ့ညီနှစ်ယောက်နဲ့တားတွေကတော့ထောင်ထဲမှာကျန်ခဲ့တယ်လို့လည်းဆိုပါတယ်။မောင်းတော့ဒေတာခံတို့ဖြစ်တဲ့ရာရှစ်အာမက်ကတော့ထောင်ထဲမှာတစ်နှစ်ကျော်ကြာနေခဲ့ရတယ်လို့ပြောပြပါတယ်။အသက်ကြီးသူတွေနဲ့နေမကောင်းသူတွေကိုဒီလထဲမှာပြန်လွတ်ပေးနေတာလို့သူကပြောတာပါ။သူ့အမိနဲ့ကတော့အိမ်ကလည်းမရှိတော့တာမို့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရတာကလွဲလို့တခြားလမ်းလည်းမရှိတော့ဘူးလို့အခုလိုပြောဆိုသွားပါတယ်
။ဒီဘောညဟတ်တာကြေးပန်နီဘာဒါကအရားလေးဆောက်ပန်ဒီဒီစဖရာလာ गाई ဒါဆေရင်းနေနီရင်းနေငမမတဲ့ရာဂျာဆိုဦးဒူရီ
2016လိုဘလာ7ခုနှစ်နေမှာကျွန်တော်ဖမ်းခါပါတစ်ထစ်ခတ်ပြီးတော့မျက်နှာကိုလည်းဖိတ်ထားပါတယ်အဲ့ဒီနောက်မှာတော့ကျွန်တော်တို့နေကြားသောငုံကြီးစခန်းရုပ်ကိုတောင်ကိုခေါ်သွားပြီးတော့တညာလုံးအဲ့ဒီမှာထားပါတယ်သမင်းနဲ့မကြွေရည်လည်းမတိုက်ပဲနဲ့ညီကြီးပေါ်မှာဆဲခိုင်းထားတာပါ။ထောင်ထဲမှာ18လလောက်နေခဲ့ရပါတယ်။အသက်16 18ဝန်းကျင်လူငယ်တွေလည်းရှိပါတယ်။နောက်အသက်80 80ဝန်းကျင်လူကြီးတွေလည်းထောင်ထဲမှာတွေ့ရပါတယ်။မတ်လ9ရက်နေ့မှာတော့ကျောင်းကိုခွဲခေါ်လာပြီးတော့ဘောင်းတော့ကိုခေါ်လာပါတယ်။ပြီးတော့လွတ်လာတာပါ။ပြီးတော့ကျွန်တော်ဘင်္ဂလားဒေ့ရှ်ကိုထွက်လာတာပါ
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒုက္ခတွေပြန်လည်လက်ခံရေးပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာသဘောတူညီမှုရရှိထားပြီမယ်လို့ထာနေပြင်းရင်လုပ်ငန်းစဉ်တွေမဆနိုင်သေးပါဘူး။တချိန်ချင်းမှာပဲမြန်မာနိုင်ငံတွင်သွားလာခွင့်ပိတ်ပင်ကန့်သက်ခံထားရတဲ့နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေကတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခတွေစခန်းတွေကိုဆက်ပြီးတော့ထွက်ခွာလာနေစေဖြစ်ပါတယ်။မောင်နှောဒေသတွင်ရိုဟင်ဂျာတွေရဲ့ကြီးရွာတွေမှာတော့အစိုးရဘက်ကရှင်းလင်းပြီးစောင့်လုပ်ရေးလုပ်ငန်းတွေလုပ်နေတယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကကျူးကရထားတဲ့ဓပုံကြီးကိုကိုကပြောဆိုချပါတယ်ဒီလုံဆောင်မှုဟာဆိုရင်ရိုဟင်ဂျာတွေရဲ့စံတမပါဘဲသူတို့ရဲ့ဘိုးစဉ်ပေါင်းဆက်မျိုးပုံမှာရိုဟင်ဂျာမဟုတ်သူတွေကိုနေရာချထားရင်းနဲ့လုံခြုံရေးပို့ပြီးတော့တင်းကျပ်နိုင်ဖို့အစိုးရကလုပ်နေတာလို့လည်းနိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကစွပ်စွဲထားပါတယ်ရှင်